American ပြည်ထောင်စု outlet တော်ကအစိုးရအသုံးစရိတ်ပံ့ပိုးရေးယာယီအစီအစဉ်တရက်ကိုအတည်ပြုလိုက်တဲ့အတွက်အိုဘားမားအစိုးရလုပ်ငန်းဆက်လက်လက်ပတ်ခွင့်ရရှိတော်မှာဖြစ်ပေမဲ့သမ္မတအိုဘားမားရဲ့အဓိကစီမံကိန်းတစ်ခုဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေအတွက်တော့အထောက်ပံ့ပေးဖို့မရှိဘူးလို့ညှင်းဆန်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုတောက်ကြနေကထောက်ခံမဲ230ကန့်ကွက်မဲ189မိနစ် Republican တွေလွှမ်းမိုးထားတဲ့ outlet တော်ကဆုံးဖြတ်လိုက်တာပါ။ဒီဆုံးဖြတ်ချက်ဟာဒီမိုကရက်တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်ကိုရောက်တဲ့အခါမှာတော့အတည်ပြုချက်ရရှိလိမ့်မယ်မဟုတ်ဘူးလို့ယူဆရပြီးဒီလအကုန်မှာဒီဘတ်ဂျက်နဲ့ပတ်သက်လို့သဘောတူညီမှုမရနိုင်ဘူးဆိုရင်အစိုးရရန်တရားတချို့ကိုရပ်ဆိုင်းလိုက်ရမှာဖြစ်ပါတယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကအမေရိကန်ပြည်သူအများစုလက်မခံကြဘူးဆိုတာကိုလည်းပြောဆိုခဲ့ပါတယ်။